to the Voice of America in Burmese.
민라냐 잠바도다시마신 VOA American အသံရဲ့ 2018 ခုနှစ် ဒီဇင်ဘာလ 20ရက် ကြာသပတေးနေ့ညပိုင်း ည 9:00 ကနေ 10:00 အထိ အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်
ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်။ကျွန်မကဆုမြတ်မော်ပါရှင်။ဆီးရီးယားမှာ IS ဆက်သွေးကြော်တွေကိုအနိုင်ရပြီလို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့ဒီသမ္မတဒေါ်နယ်ထရမ့်ဘုတ်ခုနှစ်ကကြေညာခဲ့တဲ့အပေါ်မှာစိုးရိမ်နဲ့တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဗြိတိန်နိုင်ငံကနိုင်ငံတကာဂက်ဒဝစ်လေယာဉ် နှစ်ဖက်အတိုင်းဝိုင်းဒေသခံတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေဖြစ်နေပါတယ်
။ဒါပြဿနာပြည်သူကျွန်တော်တို့ကောင်းပေါ်ဘူးပုံချမယ်ဆိုရင်တော့ချန်နေတဲ့လူတွေကတွေ့ပြမှာပေါ့အဲ့ဒါရှိတယ်ဒီမှာမောင်တော်နဲ့ပုတိတော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ခံရတိုင်းအဲ့ဒါကျွန်တော်တို့မွတ်စလင်တွေလုပ်တယ်ဆိုပြီးတော့သူ့ကိုကြိုက်ရင်
မောင်တော်ဒေသခံမျိုးတကြီးကျေးရွာသားမွတ်စလင်တအုပ်ဖြစ်တဲ့ဥလာထွန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူရခိုင်စီရေးတင်မာမှုကြောင့်ဒေသခံတွေတင်းရှောင်နေရဆဲဖြစ်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်
။ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြော်တွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရန့်ပုံထူးနေတုန်းကကြေညာခဲ့တဲ့အပေါ်အင်မီရောကကာကွယ်ပြောကြားခဲ့ပါတယ်။IS စစ်သွေးကြွားတွေကိုချိန်မုံတဲ့အမေရိကန်တပ်တွေရဲ့စစ်ရေးအောင်မြင်သွားပြီမို့ဆေးလွတ်ထားတဲ့တပ်ဖွဲ့ဝင်2000ကိုပြန်ရုပ်ဖို့အချိန်ကြာပြီလို့သမ္မတထရမ့်ကမျှော်လင့်မထားဘဲ Twitter ပေါ်မှာကြေညာခဲ့တာပါဒီကြေညာချက်ပေါ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေတန်တမန်တွေသာမကလွှတ်တော်အမတ်တွေအားအသင့်ခဲ့ကြပါတယ်သမ္မတရဲ့ Twitter ပေါ်ကကြေညာချက်နဲ့ပတ်သက်လို့အင်ဂျူရောနဲ့ Pentagon စစ်ဌာနချုပ်ကလည်းရှင်းလင်းပြောကြားခဲ့ရပါတယ်IS တွေကိုနှိမ်နှင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်ဆင်ရေးတွေအဆုံးသတ်သွားပြီဆိုတဲ့အဓိပ္ပာယ်မရောက်ဘူးလို့အင်မီရောပြောခွင့်ရတာဝန်ခံဆာရာဆန်ဒက်စ်ကပြောပါတယ်။ Pentagon စစ်ဌာနချုပ်ပြောခွင့်ရဒါနာဝှိုက်ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပြီ။ဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေကို Begins War နဲ့ပြန်ရုပ်သိမ်းဖို့ဘယ်လောက်အချိန်ယူမလဲဆိုတာကိုတော့အင်ဂျူရောကရော Pentagon ကပါရှင်းရှင်းလင်းလင်းမပြောနိုင်ကြသေးပါဘူး။အမေရိကန်ကဆီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုကို2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီး IS တပ်တွေကိုချေမှုန့်ဖို့အတွက်မြေပြင်တပ်ဖွဲ့တွေကို2015ခုနှစ်မှာဆေးလွတ်ခဲ့ပါတယ်။
အမေရိကန်တပ်တွေဆီးရီးယားနိုင်ငံကပြန်လည်ခေါ်ယူဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာအထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်က IS Islamic အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးလို့ဖြစ်သွားနိုင်တဲ့အပြင်ဒေသတွေမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုပြစ်ပယ်တာ၊အမေရိကန်သံတမန်တွေကိုအနောက်ရှက်ပေးတာ၊အမေရိကန်စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ Connecticut ပြည်နယ်အထက်ဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတော့ဆီးရီးယားကတပ်တွေပြန်ရုပ်ဖို့ကိစ္စကိုအစည်းအဝေးမချဘဲလှုပ်တာကြောင့်အမေရိကန်ပေါ်ယုံကြည်လေးစားမှုနဲ့ထိခိုက်လာနိုင်တယ်လို့ပြောပါတယ်။ Florida ပြည်နယ်က Republican အထက်လွှတ်တော်အမတ် Marco Rubio ကတော့ဒါကအကြီးကျယ်မားယွင်းတဲ့ကိစ္စလို့ယုံကြည်ပြီးတော့ရှေ့လာမဲ့နှစ်တွေအတွင်းမှာ American နဲ့ American ကျိုးစီးပွားအတွက်သာမက American ရဲ့မဟာမိတ်တွေအတွက်လည်းစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင် New Hampshire ပြည်နယ်အထက်လွှတ်တော်အမဂျင်းရှဟင်းကလည်းသမရရဲ့ဆုံးဖြတ်ချက်ကအန်ဒီရဲ့အလွန်များပြီးတော့အလင်းစလိုဆုံးဖြတ်တာဖြစ်လို့ဒီမှာရှိတဲ့ American တပ်တွေရဲ့အကြံပေးချက်တွေနဲ့လည်းကိုက်ညီမှုမရှိဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
American ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်အမတ်တွေပုံထုနေကအတန်းနဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအသုံးစရိတ်မှာမက္ကဆီကိုနဲ့နယ်စပ်မှာဒတိုင်းဆောက်နိုင်ဖို့သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံမပါဝင်ပါဘူးယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှာပါတကယ်လို့အောက်လွှတ်တော်ကပါအတည်ပြုမယ်ဆိုရင်အစိုးရလုပ်ငန်းတွေကို2019February 10ရက်နေ့အထိဆက်လက်လက်ပတ်နိုင်မှာဖြစ်ပါတယ်။ American တောင်ပိုင်း Mexico နယ်စပ်မှာဒတိုင်းဆောက်ဖို့အတွက်ဒေါ်လာ5ဘီလီယံလွှတ်တော်ကအတည်ပြုမပေးရင်အစိုးရလုပ်ငန်းတွေရပ်သွားအောင်လုပ်မယ်လို့သမ္မတ Trump ကလူသိရှင်ကြားပြောခဲ့တာပါ။အစိုးရပိုင်းကဒီလွှတ်တော်နဲ့အင်ပြူတော်ကြားဒီကိစ္စမပြေလည်တဲ့အတွက်အခုတောက်ကြနေပြီးရင်အစိုးရလုပ်ငန်းတချို့လက်ပတ်မှုရပ်ဆိုင်းရမယ့်အခြေအနေဖြစ်ခဲ့ပြီးဝန်ထမ်း8သိန်းကျော်လစာမဲ့ခွင့်ယူရမယ့်အနေအထားဖြစ်ခဲ့ပါတယ်။ အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းနဲ့ပတ်သက်လို့သမ္မတထရမ့်ဘက်ကတစုံတရာပြောခြင်းမရှိသေးပါဘူး။အင်ဂျီတော်ကတော့ယာယီအတုံးစရိတ်အစီအစဉ်ကိုသမ္မတလေ့လာပါလိမ့်မယ်လို့ပြောကြားထားပါတယ်
။ရွှေပြောင်းနေထိုင်မှုဘေးကင်းလုံခြုံရေးနဲ့အစီအစဉ်တကြဖြစ်မှုနိုင်ငံတကာသဘောတူညီချက်ကိုတရားဝင်သဘောတူလိုက်တဲ့အပေါ်မှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကပို့ထူးနေကကြိုဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုထောက်ခံမဲ့152မဲ၊ကန့်ကွက်မဲ5မဲ၊ကြားနေမဲ12မဲနဲ့ထောက်ခံတည်ပြုကြတာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့လကမော်ရိုကိုနိုင်ငံမာရိုကက်ရှ်မှာလုပ်ခဲ့တဲ့ညီလာခံရဲ့အရလည်းလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတရက်ချမှတ်နိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ်။တချို့နိုင်ငံတွေကဒီအပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ကြပြီးမဲ့လည်းဒါကသဘောတူစာချုပ်မဟုတ်ပဲနိုင်ငံတွေနဲ့တရားဝင်လိုက်နာမဲ့တာဝန်တော့မရှိပါဘူး။အမေရိကန်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဒီသဘောတူညီချက်ကိုဆွေးနွေးနေစမှာပဲအချုပ်ချာအာဏာပိုင်ဆိုင်မှုစိုးရိမ်ချက်တွေကြောင့်ဆွေးနွေးမှုကနေထွက်ခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ South Africa ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ British နိုင်ငံလန်ဒန်မြို့ကဒီနိုင်ငံတကာ Gatwick လေယာဉ်ဝင်းမှာ drone တွေပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားပါတယ်။လေယာဉ်အဆင့်အတက်အများဆုံးလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းနယ်ချီတဲ့ခီးစဉ်တွေရဲ့ခီးစဉ်တွေနှောင့်နှေးဒုက္ခရောက်နေပါတယ်။ခီးစဉ်အများအပြားကိုဖြတ်ထားရတဲ့အတွက်ဒုက္ခတွေအနေနဲ့လေဆိပ်ကိုမလာခင်မှာလေရင်ပြန်တက်မှုအချိန်စရာတွေကိုအရင်ကြည့်ကြဖို့အတွက်လေဆိပ်တာဝန်ရှိသူတွေကအကြံပေးထားပါတယ်။လေရင်ဝင်ဘယ်တော့ပြန်ဖွင့်နိုင်မယ်ဆိုတာမပြောနိုင်သေးသလိုအနည်းဆုံး24နာရီလောက်ကြာနိုင်တယ်လို့လေဆိပ်လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Chris Woodworth ကပြောကြားခဲ့ပါတယ်။ Gatwick ကနေထွက်မဲ့ခီးစဉ်တွေရောလေဆိပ်ကိုဆင်းမဲ့ခီးစဉ်တွေကိုပါဖြတ်ထားတာပါ။ဒေသစံတော်ချိန်မနေ့9နာရီလောက်အထိအဝေးဒိန် drone ရင်းနှစ်ဆင်းလေရင်ခွင်းခြံစည်းရိုးကိုဖြတ်ပြီးတော့လေရင်ပြေးလမ်းအထိကိုပြန်တန်းနေတာတွေ့တဲ့အတွက်အခုလိုလေဆိပ်ကိုပိတ်ပြီးစုံစမ်းနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်မင်းည9နာရီလောက်မှာ drone တွေကိုစတွေ့ခဲ့တာဖြစ်ပြီးတော့အခုလိုခီးတယ်တွေခီးစဉ်နှောင့်နှေးရတဲ့အတွက်လေဆိပ်အကြီးအကဲကတောင်းပန်ခဲ့ပါရယ် drone ရင်တွေကိုဘယ်သူလွှတ်တင်တယ်လဲဆိုတာကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတယ်လို့ရဲရဟတ်ရဲ့တစင်းကလည်းဝေဟင်ကနေလိုက်ရှာခဲ့ပါတယ်။အခုလိုမျိုးဒီ Gatwick လေဆိပ်ပိတ်ထားရတဲ့အတွက်ဥရောပတတိုင်းလုံးကိုပြန်တန်းတဲ့လေရင်ခရီးတွေထိခိုက်နေပါတယ်
။တရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့တရုတ်မြောက်ကနေဒါနိုင်ငံသားဟာတရားမဝင်အလုပ်လုပ်ကင်တာကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံဘက်ကပြောကြားလိုက်ပါတယ်။အခုဖမ်းဆီးလိုက်တဲ့သူဟာ Sarah McLover ဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကသတင်းတော့တွေကိုချာတာပရီနီကပြောပါတယ်။ဒါပေမဲ့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့သူမကမပြောခဲ့ပါဘူး။ကနေဒါမီဒီယာတွေမှာတော့ McLover ဟာဆရာမတူဖြစ်တယ်ဆိုပြီးတော့အစောပိုင်းမှာဖော်ပြခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ကနေဒါအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်တွေရနိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ထုနေကပြောခဲ့ပါတယ်။ဒါပေမဲ့ McLover ကိုဖမ်းဆီးမှုဟာတရုတ်နိုင်ငံမှာဖမ်းခံထားတဲ့ကနေဒါနိုင်ငံသား၂ယောက်နဲ့ဆက်ဆက်နေပုံမရပဲတီးကြဖြစ်တယ်လို့လည်းပြောပါတယ်။ကနေဒါနိုင်ငံကတရုတ်နိုင်ငံရဲ့ Huawei တယ်လီဖုန်းကုမ္ပဏီအမှုဆောင်မန်ဝမ်ဂျိုးကို American ရဲ့ဖမ်းဝရမ်းနဲ့ဒီဇင်ဘာ1ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲတရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသား2ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာဒီတက္ကစီစီးတဲ့ခီးတွေပေါင်းပြီးတော့တက္ကစီငှားစီနိုင်မဲ့တယ်လီဖုန်း application စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့တက္ကစီအငှားရည်မောင်းတွေဟာဒီဆိုးမျိုးတော်မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။တက္ကစီအငှားရည်မောင်းတောင်းနဲ့ချီပြီးတော့ကားမမောင်းမဲနဲ့ဆိုးမျိုးလေကောင်ကတောင်ကိုရီးယားပါလီမန်ရှေ့မှာစူဝေးဆန္ဒပြခဲ့ကြတာပါ။အငှားရည်မောင်းတွေကကြွေးကြော်သံတွေစိုင်းပုတ်တွေကိုင်းဆောင်ပြီးတော့အလုသမားတမကတချင်းကိုတီးဆိုဆန္ဒပြခဲ့ကြပါတယ်။တက္ကစီစုပြီးစီးနိုင်မဲ့Gecko Mobility Phone Software စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အငှားရည်မောင်းတူကသူ့ကိုယ်သူမီးရှို့တတ်သိခဲ့ပြီးတဲ့နောက်ဂျပန်အတွင်းမှာပဲအခုလိုဆန္ဒပြပွဲဖြစ်လာတာပါဒီလိုတည်ဆုံးတဲ့အပေါ်ဝန်ထဲချင်းအထိမ့်မှဖြစ်နေအငှားရည်မောင်းတွေကအနက်ရောင်နှစ်ဖူးစည်းတွေနဲ့ဖဲပြားတွေကိုဝတ်ဆံခဲ့ပြီးတော့အငှားရည်ပေါင်းစီးနိုင်မဲ့အစီအစဉ်ကိုတိုက်ဖြတ်ဖို့လဲကြွေးကြော်ခဲ့ပါတယ် Gecko ကုမ္ပဏီကသူတို့ရဲ့ဒီတက္ကစီစုပေါင်းစီးနိုင်မဲ့ App ကိုလည်းအခုလောလောဆယ်မှာတော့ဆိုင်းငံ့ထားပါတယ်
ဝါရှင်တန်မြို့တော်မှာရှိတဲ့ကလေးစည်းရုံတစ်ခုကိုအမေရိကန်သမ္မတဟောင်ဘရက်အိုဘားမားတွားရောက်ပြီးတော့နာမကျန်းဖြစ်နေတဲ့ကလေးတွေအတွက်လက်ဆောင်တွေတွားဝေပေးခဲ့ပါတယ်။ Santa Claus Christmas ပို့ဖို့ကြီးလို့အုတ်ထုတ်ဆောင်ထားပြီးတော့လက်ဆောင်တုပ်ကြီးထမ်းဝင်လာတဲ့သမ္မတဟောင်ကိုတွေ့တဲ့ကလေးလူနာတွေရောစည်းရုံဝန်ထမ်းတွေပါအံ့အားသင့်ပျော်ရွှင်ခဲ့ကြတဲ့ဗီဒီယိုကိုအိုဘားမားရဲ့ Twitter လူမှုကွန်ရက်ပေါ်မှာပြသထားပါတယ်။ကျွန်မတို့ဝန်ထမ်းတွေနဲ့အတူ We wish you a Merry Christmas ဆိုတဲ့သချင်းကိုဒီဆိုခဲ့တဲ့အပြင်လူနာရီအပေါ်မှာစောင့်ရှောက်တဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းသမရဟောင်းအိုဘားမှာ Santa Claus လို့ဝတ်ဆင်ပြီးတော့ Boys and Girls Club အလေတန်းကျောင်းကိုတောင်းရောက်ခဲ့ပါသေးတယ်ခင်ဗျာ။
အပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာဒီရက်200နီးပါးနေလာခဲ့တဲ့အာကာသရေမှူးတွေမြေကဘာကိုဘေးကင်းစွာနဲ့ပြန်ရောက်လာကြတာပါပြီ။ဂျာမနီနိုင်ငံက Alexander Gehas American က Serena Oran Chancellor နဲ့ Russia က Sergey Prokofiev တို့ပါတဲ့ဒီ Russia အာကာသရေဆိုယူဟာဒီကနေ့မနေ့အစောပိုင်းမှာ Kazakhstan နိုင်ငံကိုဆင့်သက်ခဲ့တာပါ။ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းကနေထွက်လာပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုသူတို့မြေပြင်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ဒီအာကာသရေမှူး3ယောက်ကဂျွန်လရဲကဒီလေအာကာသရဲမှလေလာဆန်းတက်မှုပေါင်းယာနဲ့ချီကိုလုတ်ခဲ့ကြတာဖြစ်ပါတယ်။ဆိုယူအာကာသရေမှဘာကြောင့်မှမပြီးသည့်ဖြစ်ခဲ့တဲ့အပေါက်ကိုဖားဖို့အတွက်ရုရှားအာကာသရေမှူးဟာဒီအာကာသစခန်းအပြင်ထွက်ပြီးတော့လည်းအပြေရှာရှင်းခဲ့ရပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်ဒေသခံရခိုင်လူမျိုးနှစ်ဦးတိတ်ဆုံးမှုဖြစ်ပြီးတဲ့နောက်မှာနှစ်ဖက်အတိုင်းဝိုင်းဒေသခံတွေအကြားလုံခြုံရေးစိုးရိမ်မှုတွေဖြစ်နေသလိုနယ်မြေလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိဖို့အရေးတကြီးလိုအပ်လာတဲ့အနေအထားဖြစ်လာနေတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့ရဲလုံခြုံရေးဘက်ကလည်းမောင်နောဒေတာတဲ့လုံခြုံရေးအင်အားပုံမတိုးမြင့်ထားသလိုမွတ်စလင်မျိုးရည်တွေဝင်ပြီးစစ်ဆေးမှုတွေရှိနေတယ်လို့မောင်နောဒေတာခန်မွတ်စလင်တူကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နောမြို့နယ်တဲ့ဒီရပိုင်းနေအတွင်မှာတော့ဒေတာခန်ရခိုင်လူမျိုးနှစ်ဦးသေဆုံးမှုရှိခဲ့တဲ့အတွက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေကြားဆောင်တပ်တွေပူးပေါင်းပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေပါတယ်ဒီကနေ့မှာတော့မောင်နောမြောက်ပိုင်းကမွတ်စလင်ကျေးရွာတွေထဲဝင်ပြီးစုံစမ်းစစ်ဆေးမေးမြန်းနေတဲ့အခြေအနေကိုမောင်နောဒေတာခန်မြို့သစည်းကျေးရွာသားမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကအခုလိုပြောပြပါတယ
်ဒီနေ့ကသူတို့ကနေမြေရှင်းလင်းရေးလုပ်တယ်ဆိုပြီးတော့သူတို့ကရေတွင်းပြင်ရွာကိုလာပြီးတော့စစ်တယ်သူတို့ကစစ်တပ်ကကြတော့သူတို့ကအင်အားကြတော့တရားလောက်လာတယ်လို့ပြောတယ်စစ်တဲနဲ့နေရာဆောင်ပေါင်းပြီးတော့ဒီနေ့စစ်တပ်ရေတွင်းပြင်ဆိုတဲ့ရွာနဲ့ဟိုဒီနေ့ကအလောင်းရတဲ့ရွာနဲ့ကနမိုင်ရှိမိုင်လို့ဝေးတယ်မှာအဲ့မှာအလောင်းရတဲ့နေရာမှာအရင်ကတည်းကကျွန်တော်လူတွေရှိတယ်ရှိခဲ့တယ်အခုကအဲ့ဒီရွာမှာကျွန်တော်လူတွေကတယောက်မှမရှိဘူးပြီးတော့ဒီမှာကခါရှိယူထူထားတဲ့အချိန်မှာကျွန်တော်လူတွေကနေဝင်တာနဲ့ဘယ်သူမှရွာအပြင်ကိုတော့မပြောနဲ့အင်အားပြင်ကိုတော့မထွက်ဘူးနောက်တစ်ချက်ကဒီတင်ရအလောင်းရတဲ့နေရာနားမှာလည်းကျွန်တော်စစ်တပ်စခန်းတွေရှိတယ်ဆိုတော့ကျွန်တော်လူတွေကဒီလိုညာအချိန်မျိုးမှာတွားပြီးတော့ဒီလိုလူတွေကိုထိုက်ခိုက်တယ်ဆိုတဲ့ဟာကကျွန်တော်တို့ကတော့လုံးဝမသိနိုင်ဘူးဆိုတဲ့ဟာကကြတော့ကျွန်တော်တို့ကသိချင်ချာပြောလို့ရတယ်
ပြီးခဲ့တဲ့နှစ်အစိုးရလုံခြုံရေးကင်းစခန်းတွေကိုအေအားစီစံဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်သိန်းချီဟာနယ်ဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသိမ်းရှောင်သွားခဲ့ရပါတယ်။တကယ်လို့နယ်မြေရှင်းလင်းရေးတိုင်းမှာမွတ်စလင်တွေကိုဥတီချက်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေမယ်ဆိုရင်တော့ဆက်နေရကြမယ်မထင်ဘူးလို့သူကပြောပါတယ
်။ဘာပြဿနာဖြစ်ဖြစ်ကျွန်တော်ကောင်းပေါ်ဘူးပုံချမယ်ဆိုရင်တော့ချန်နေတဲ့လူတွေကထွက်ပြေးမှာပေါ့အဲ့ဒါရှိတယ်။ဒီမှာမောင်တော်နဲ့ပုတိတော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ခံရတိုင်းအဲ့ဒါကျွန်တော်မွတ်စလင်တွေလုပ်တယ်ဆိုပြီးတော့အခုပုံချပြီးတော့အလွန်အကျွံအင်အားတုံးပြီးတော့နေနေရှင်းလေးတွေလုပ်နေဆိုရင်ကျွန်တော်လူတွေအနေရမှာမဟုတ်ဘူ
းမောင်နှောဒေသတွင်6နဲ့ကို5ဖမ်းသွားတဲ့ဒေသခံမရမာကြီးလူမျိုးနှစ်ဦးနဲ့ရခိုင်လူမျိုးနှစ်ဦးတို့တိုက်ခိုက်ခံရတဲ့အခြေအနေနဲ့ရခိုင်ဒေသခံနေကြားမှာဆွေမှုတွေနဲ့ဖြစ်ပွားနေတဲ့အနေအထားကိုလည်းရခိုင်မျိုးသားပါတီရသေတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကအခုလိုပြောပြပါတယ
်ဒီမရမာကြီးနှစ်ယောက်နဲ့ရခိုင်အိမ်နေရောက်ကလည်းစားဝဲနေရေးအတွက်ငါသွားချတယ်ပေါ့နော်သူတို့လေကလေးနဲ့လော်တက်ကလေးနဲ့သွားချတယ်ဒါပေမဲ့အဲ့ဒီနေရောက်လည်းရောက်တော့တယ်နောက်တကယ်နှစ်ရက်မှပဲသူတို့ကိုဒီလေလီတဲ့တန်ရာတွေနဲ့ပေးဆုံးနေတာတွေ့ရပါတယ်အဲဒါကြောင့်ဒီကျမတို့ရခိုင်ပြည်နယ်မြောက်ပိုင်းဒီတင်းကြီးအေးချမ်းမုံကပေါ့နော်မရရှိတဲ့အခြေအနေကိုပေါ်ပြနေတာပဲဆိုတော့ဒီလိုမျိုးပြဿနာတွေဖြစ်နေလို့ရှိရင်လည်းလုံခြုံရေးပိုင်းကဘာပဲဖြစ်ဖြစ်အားနည်းနေတာကိုလည်းတွေးနေရတယ်အခုဒီဆုံးသွားတဲ့နေရာတွေကိုလည်းတော့ဖို့အစီအစဉ်ရှိပါတယ်အဲ့တော့မှသူတို့ဒေတာသူတို့ရဲ့နေထိုင်တဲ့တိုင်းရင်းသားတွေရဲ့အသံကိုနားထောင်ပြီးတော့မှကျမတို့ဗာဆက်လုပ်နေလေ ပေါ့နော်အဲ့ဒါလေးတွေကိုဟိုဆက်လုပ်ဖို့ရှိပါတယ်လို့ပြောချင်ပါတယ
်။လက်ခိုင်ပြည်နယ်လွတ်တော်ကဘူးတီတောင်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်အောင်သိန်းကတော့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အစီရင်ခံစာတင်သွင်းတိုက်တွန်းနေတဲ့အကြောင်းလည်းအခုလိုပြောပြပါတယ
်။အဲကျွန်တော်တို့ကြားသလောက်ဆိုရင်ကျွန်တော်လုံခြုံရေးကတော့ကိုယ်စခန်းကိုပဲကိုလိုကဒီလုံခြုံရေးယူထားတာတော့ရှိတယ်ပြည်သူလူထုအပေါ်မှာအဲ့လိုအလားလုံခြုံရေးမပြေနိုင်ဘူးတရားဥပဒေစိုးမိုးမှုမရှိနိုင်ဘူးအဲ့ဒီအတွက်ကြောင့်အခုလိုဖြစ်ရတာဖြစ်တယ်ဒီပြည်သူတော်တဲ့သူရှာတဲ့အခါမှာလောက်လူကိုတော့ပြေးတာတောင်မှကျွန်တော်တို့ဒီတက်ခင်ပြေတော်သားတွေရာလူငယ်ရာသူများကပြီးတော့အဲ့လိုအဲ့တော့တော့ net ကဝင်ပြီးရှာလို့မရဒီလောက်လူကိုပြေးတယ်လို့အဲ့လိုကိုကျွန်တော်တို့ကြားတယ်ငါတို့ဒီရောက်ပြီးစုံမှုရှိတဲ့တဲ့ကြောင့်ဒီအဲ့ဒီပြဿနာတွေဖြစ်တဲ့အဲ့ဒီကြောင့်ဟလာကျွန်တော်တို့ရခိုင်ပြည်နယ်ဆိုပြည်ထောင်စုဆိုတော့တော့ကျွန်တော်တို့တော့ဒီတောင်ဝင်ယူထားတဲ့အချင်းအခအစိပ်ပိုက်တွေမှာကျွန်တော်တို့ပြည်သူလူထုကိုတော့လုံခြုံမှုပြေးနိုင်ဖို့အရေးကြီးပါတယ်ရောက်ပြီးစုံမှုလုပ်ပြေးနိုင်ဖို့အရေးကြီးပါတယ်ဒါတွေကိုလေကျွန်တော်တို့ကလွှတ်တော်မှာသင်ပြထားပြီးတာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကျန်းမာတိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်မှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာစစ်တပ်ဘက်ကလူမျိုးတုံးသက်ဖြတ်မှုအထိလူခွေးချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂဘာဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွဲပြောဆိုထားကြတာပါမြန်မာအစိုးရဘက်ကတော့ဒီအပေါ်မှာညှင်းဆန်ထားပြီးတစ်ဖက်နိုင်ငံကိုတင်းချောင်းသွားတဲ့ဒုက္ခသည်တွေရဲ့အရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမမရှင်အခုတစ်ဆက်သေးမှပဲရခိုင်ပြည်နယ်တွင်မြမတက်မရော်နဲ့အေအေလက်နက်ကင်ဖွဲ့တို့စီရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတင်းချောင်းနေရဆဲဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ငြိမ်းချမ်းရေးအတွက်နိုင်ငံရေးနီးအရာအပြေရှာသွားမယ်လို့ထုတ်ပြန်ထားပေမဲ့အခုလိုတိုက်ပွဲဖြစ်ပွားနေတာဟာနိုင်ငံရေးစပွဲဝိုင်းမရောက်ခင်မှာစီရေးအရာအသာစီးရယူလိုမှုပေါ်လစီတစ်ခုလို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကသုံးသပ်ထားပါတယ်။ထိုင်းချေဆိုင် VUE သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြို့နယ်တချို့မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြမ်းတိုက်ပွဲကြောင့်ဒေသခံတွေရက်ရွာကနေတင်းရှောင်နေရဆဲဖြစ်ပါတယ်။ဘုသူနေကမြမတမတော်ကနေစစ်လီရင်နဲ့အင်အားပြထိုးစစ်ဆင်လာတဲ့အနေအထားကြောင့်ဘုလိုကျုံးမြို့နယ်နဲ့ကြောက်ပေါ်မြို့နယ်ဆက်တောပြားချောင်းနဲ့ရိုးချောင်းဒေသကရွာသားတွေကြောင်းလိုက်ပြီးအခုချိန်ထိနေရက်ကတင်းချောင်းနေရစဲလို့ကြောက်ပေါ်မြို့နယ်လူမှုကွန်ရက်ရေးဖွဲ့တာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
။မနေ့ကရွာတွေအပေါ်ထက်ကပြက်လျံနေလေအစရာတက်ကပြက်လျံနေအဖြစ်တစ်စီရောဆက်ချောက်တယ်ဟိုတန်းပြီးတော့လေချင်လောက်နေတယ်လို့အေးမတိုင်ခင်နေကလေနဲ့စစ်တဲ့နဲ့ပြည်ပြောင်းပြီးရှာရည်ဆိုတော့ရွာသားတွေကပထမနေ့တွေကလင်းနေကြတာလေမင်းကအဖြစ်တစ်စီရောတော့တယ်ပြစ်တာတော့ဘာမှမပြူဘူးအပေါ်ကဘာမှမလုပ်ဘူးနဲ့လင်းကြတယ်အဲ့လိုမျိုးအလူချောင်းရွာတွေအောက်ဖက်ကဟိုခရူးချောင်းတို့ပြီးတော့တောင်ပေါက်ရွာတို့အဲ့လိုရွာတွေကဟိုဒီဖြစ်ကိုဆက်လာကြပြီကန်စားရပါစဉ်မနေ့ကချစ်စီရောက်တယ်ဒီနေ့လည်းကန်စားရဖုံးကြီးကြောင်းမှာဆက်ရကြရောက်နေပြီပလူချောင်းရွာမှာ20ရွာလောက်ရှိတယ်
အဲ့ဒီဒေသဟာဝေးလံခေါင်းတည်တဲ့ဒေသဖြစ်လို့စစ်ရှောင်းတွေနေနဲ့အကူအညီမရရှိသေးဘူးလို့သူကဆိုပါတယ်။ဂျာရာပဒိနေမှာတော့တိုက်ပွဲဖြစ်ပွားမှုတရင်မကြားရသေးဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတောဖြားချောင်းနဲ့ရိုးချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့လို့မြမတပ်မတော်ကလည်းလေရင်စင်းနဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒွေဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဗုဒ္ဓတောင်ပုန်ကျွန်းနယ်ဘက်မှာစစ်ဘေးရှောင်တွေတိုးပွားလာခဲ့ပါတယ်။ဘုံကျုံမြို့နယ်ထက်တင်မုံတန်းကျေးရွာမှာစစ်ဆောင်300ကျော်တင်းဆောင်ရောက်ရှိနေပြီသူတို့ရဲ့လက်ရှိအခြေအနေကိုပိုးရှိပြင်မဟာမိတ်လူမှုကူညီရေးတင်တာဝန်ခံကုငယ်ဥမောင်ကခုလိုပြောပါတယ
်စာရေးကတော့ဒီမှာလူမှုရေးအဖွဲ့တွေကလာပြီးတော့ကွန်ပျူတာရှိတယ်နေထိုင်ရာတော့ဒါတွေပဲထိုးပြီးနေရတာလေလူထီတွေခက်ခဲရှိနေပညာသင်တဲ့ကလေးတွေလည်းပါတယ်လို့ဆိုမှာ
ဘူရီတောင်မြို့နယ်ဆိုင်းတင်စေးရွာကိုတင်းဆောင်ရောက်ရှိနေတဲ့စစ်ဆောင်120ကိုတော့ရိခါကူညီပေးဆောင်ထားတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ရခိုင်မျိုးသားပါတီကနေပြီးတော့เนาะမိခါထောက်ပံ့ပေးမှုတွေတော့လုပ်ပြီးဖြစ်ပါတယ်အရှိနေတဲ့ဒုက္ခသည်တွေကိုကျွန်တော်တို့ဒီမြို့နယ်အခုဆုံးရေးကအဆင့်ပေါ်เนาะဒီကြီးတွေတော့ပူပြေးတာတွေရှိပါတယ်ဒီနေ့ဆိုရင်ကျွန်တော် ICRC ကလည်းတော့ပြီးတော့ကူထောက်ပံ့တာတွေရှိတယ်
လက်ရှိရခိုင်ပြည်နယ်စစ်မဖြစ်ပွားရဒေသတွင်မြမတပ်မတော်ကလည်းစစ်အားတွေတိုးပြီးဖြစ်သိမ်းထားတယ်လို့တိုက်ပွဲဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေကြောင့်စစ်ရှောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးပါဘူးတမရော်အနေနဲ့ရခိုင်တမရော်ခြေပြူရဗုဒ္ဓတောင်ရသိတောင်ကြောက်တော်ပုံနှကျုံမြို့နယ်ပြင်ချင်းပြည်နယ်ပလက်ဝါထိနယ်မြေရှင်းလင်းသွားမဲ့အခြေအနေမှာရှိနေတယ်လို့ကြောက်တော်ဒေသခံတို့ကပြောပါရယ်ရခိုင်တမရော်ဘက်ကလည်းပလက်ဝါမြို့နယ်ကြေးရွာတွင်မြမတမရော်ရောက်ရှိရင်သတင်းပေးဖို့တမရော်ကိုသတင်းပို့ရမယ်ဆိုရင်သတင်းလွှဲတွေပေးဖို့နဲ့ညွန်ကြားချက်အတိုင်းဆောင်ရွက်ဖို့ပြက်ကွက်ရင်အရေးယူသွားမယ်လို့ဒီဇင်ဘာ23ရက်စွဲနဲ့ထုတ်ပြန်ထားပါရယ်ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တမရော်အေအေ တမ်းပလောင်သက်ဖွဲ့ DNL ကိုကသက်ဖွဲ့ MNDAA တို့ကငင်းချိုင်းရေးလုပ်ငန်းစဉ်အတွက်စည်ရည်နီလန်းကိုရပ်ဆိုင်းပြီးနိုင်ငံရေးနည်းရအဖြေရှာတော်မယ်လို့ထုတ်ပြန်ချက်တစ်ခုထွက်လာပြီးအစိုးရငင်းချိုင်းရေးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုချင်းနေမျိုးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတာဟာဆွေးနွေးပွဲမတိုင်ခင်တစ်ဖက်နဲ့တစ်ဖက်စစ်ရေးအသာစီရယူလူမှုတစ်ခုလို့ရခိုင်မျိုးရပါတီအတွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ
်အခုနဲ့တစ်ဖက်စီးအရစီးအရလာယူပြီးတော့အခက်ကနေအားရအောင်ဆိုတော့လိမ့်ကြတဲ့ policy ကြီးရှိပါတယ်အခုနဲ့ဒီလိုပဲတစ်ဖက်ကမလောက်ခင်တစ်ဖက်ကအသာစီယူပြီးတော့ဖိအားပေးမဲ့အော်ဒါစစ်ပွဲတွေအချိန်ရှိမယ်လို့ကျွန်တော်အနေနဲ့ဒီလိုမြင်ပါတယ်ခင်ဗျာ
နွေမာလောက်ကမိုင်းကစားပြီးတော့ဒီကနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်ပုံလူကျုံမြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားဖြစ်တဲ့တိုက်ပွဲရည်သွက်40ထက်မနည်းရှိနေပြီဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ AA လက်နက်ခိုင်အဖွဲ့နဲ့ဖြစ်ပွားနေတဲ့စစ်စီရင်နဲ့ပတ်သက်လို့မြမစစ်တပ်ဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးရှင်။VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနောက်ွယ်ကကိစ္စတွေနိုင်ငံရေးသဘောထားကွဲပြားနေတာတွေကိုမရှင်းနိုင်ဘူးဆိုရင်တခုတည်းသောတက်မတော်ဆိုတဲ့ကိစ္စကိုဖြေရှင်းနိုင်လေနောက်ပြဿနာတခုထပ်ထွက်လာမယ်လို့နိုင်ငံရေးသုတေသနအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ်။ငြိမ်းချမ်းရေးကိစ္စကိုနိုင်ငံရေးပြဿနာတရအဖြစ်တိတိကျကျလက်ခံထားတာမျိုးမရှိသေးဘူးဆိုတော့သုံးသက်ချက်မျိုးလည်းရှိသလိုလုံခြုံရေးပိုင်းဆွေးနွေးချက်တွေကလူထုရဲ့လက်တွေ့ဘဝနဲ့ကွာဟနေတယ်ဆိုတဲ့အမြင်မျိုးလည်းရှိပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကအတားအဆီးတစ်ခုပြင်မြင်ညာပြီးဒါကမဖြစ်ရှင်းနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်မှာမဟုတ်ဘူးလို့ပြောနေကြတဲ့တခုတည်းသောတတ်မတော်ထားရှိရေးဆိုတဲ့ကိစ္စဟာတကယ်ယောဂါတခုမဟုတ်ပဲယောဂါလက္ခဏာတခုသာဖြစ်တယ်လို့တကောင်းနိုင်ငံရေးလည်လာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်းက VOE ကိုပြောပါတယ်
အဲ့တော့တကယ်ယောဂါကကျွန်တော်နောက်မှာနိုင်ငံရေးသဘောတူညီချက်တွေမရတာနိုင်ငံရေးအထိုင်တွေမတူကြတာဆိုတော့နိုင်ငံရေးအမြုံကြီးချက်တွေကွဲကြတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့အဲ့ပုံမှာအခြေခံပြီးတော့ဒီယောဂါလက္ခဏာပေါ်လာတာပေါ့ဆိုတော့တချို့ကကြတော့ဒါလေးဖြစ်ချင်းလိုက်ရင်အောင်မြင်သွားမယ်လို့ထင်ကြတယ်ကျွန်တော်တို့နောက်ွယ်ကနိုင်ငံရေးကိစ္စတွေနိုင်ငံရေးသဘောတူညီချက်တွေကိုကွဲပြားနိုင်မှုတွေကိုမရှင်းနိုင်ဘူးဆိုရင်ဒီဟာဖြေရှင်းလဲနောက်ပြဿနာတစ်ခုထပ်ထွက်လာမယ်လို့ကျွန်တော်တို့မြင်နေပေါ့အဲ့တော့အဲ့တော့ဟိုကျွန်တော်တို့ဒါကိုယောဂလက္ခဏာလို့ပဲမြင်တယ်ယောဂလို့မမြင်ဘူ
းတကောင်းသူရတနာအဖွဲ့ကပြုစုထားတဲ့မြမငင်းချမ်းရေးဖြစ်စဉ်အတွင်းမှာလုံခြုံရေးကဏ္ဍဆွေးနွေးချက်များဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုကြာသပတေးနေ့ကရန်ကုန်မြို့မှာတွေ့ဆုံရှင်းလင်းတဲ့ပွဲတွင်ဦးရဲမျိုးဟင်းကအဲ့ဒီလိုပြောတာပါလက်ရှိငင်းငင်းဖြစ်စဉ်မှာလူကြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတားအဆီးတစ်ခုလိုဖြစ်နေတယ်ဆိုတာကိုတော့သူကအတိအမှတ်ပြုပြောဆိုပါတယ်။ဒါ့အပြင်လူကြုံရေးပိုင်းဆွေးနွေးချက်တွေကပြည်သူ့ဘဝလူကြုံရေးအနေအထားနဲ့ကွာဟမှုရှိနေတာကိုတွေ့ရပြီးဒါဟာပြည်သူ့ထောက်ခံမှုရဖို့အလားအလာမကောင်းတဲ့သဘောမျိုးဦးရဲမျိုးဟင်းကထောက်ပြပါဗျာ။အဲ့တော့ဆ
ိုရင်လည်းဘောပြည်သူတွေကတကယ်မလုံးမကြုံခံစားနေရတယ်ဆိုရင်အဲ့ဒီဆွေးနွေးပွဲတွေမှာဆွေးနွေးနေချက်တွေဆွေးနွေးနေတာတွေကပြည်သူတွေရဲ့လုံခြုံရေးကိုတကယ်မထင်ဟနိုင်ဘူးဆိုရင်ဒီလုံခြုံရေးဆွေးနွေးပွဲတွေကိုပြည်သူတွေကဘယ်မှထောက်ခံမှာမဟုတ်ဒီဆွေးနွေးပွဲတွေကိုပြည်သူတွေကထောက်ခံဖို့ပြောလာပါမယ်ကျွန်တော်တို့အဲ့လိုလေးလံတွေးရှိကုန်တက်ပြီးပါတယ
်ရှင်းလင်းပွဲကိုတက်ရောက်လာသူတွေကတဦးဖြစ်တဲ့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စဟာနိုင်ငံရေးပြဿနာဆိုတာကိုတကယ်အရေးပါတဲ့သက်ဆိုင်သူတွေကတိတိကျကျလက်မခံဘူးလို့နားလည်ထားတဲ့အကြောင်းပြောပါတယ
်အဲ့တော့အဲ့လိုလက်မခံသေးတဲ့အတွက်ကြောင့်လေဒီပြဿနာဟာဒီလိုပဲဟိုလုံးဝချရလိုက်နေတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒီပြဿနာကိုနိုင်ငံရေးပြဿနာလို့လက်ခံရင်နော်နိုင်ငံရေးကဘောလုံးညီချက်နော်ရပြီးတော့မှကျွန်တော်တို့ကအချမ်းတဲ့ကိစ္စတွေကိုစဉ်းစားရမယ်လို့ကျွန်တော်နားလည်တယ်။ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်နိုင်ငံရေးကဘောလုံးညီချက်လည်းပဲဟိုတိတိကျကျမရသေးဘူးလို့ကျွန်တော်မြင်တယ
်။ဒီအချိန်တွေကိုကျော်လွန်နိုင်မှုရမှာပထမဆုံးလုပ်ဖို့လိုအပ်တာကတော့ရင်ချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးပြန်ဆနိုင်ဖို့ဖြစ်တယ်လို့ဦးရဲမျိုးဟင်းကအကြံပြုသွားပါတယ်။ဒါအပြင်ခေါင်းဆောင်တွေအနေနဲ့ချမှတ်ထားတဲ့မျှော်ရည်ချက်ကိုဦးထိပ်ထားဆောင်ရွက်ဖို့လူညိုရေးကဏ္ဍပြုပြင်ပြောင်းလဲရေး SSR ဆိုတာဘာကိုဆိုလိုလဲ။လက်နက်ဖြုတ်သိမ်းအဖွဲ့အစည်းဖြတ်သိမ်းပြန်လည်ပေါင်းစည်းဆိုတဲ့ DDR ဆိုတာကဘာကိုဆိုလိုလဲဆိုတဲ့အဓိပ္ပာယ်တွေကိုအတိအကျပြန်ဖွင့်ဆိုဖို့ဆွေးနွေးမဲ့ခေါင်းစဉ်ကွဲတွေကိုသတ်မှတ်ဖို့လူညိုရေးကဏ္ဍပူးတွဲလည်လာ၏အစီအစဉ်တွေဖော်ဆောင်ဖို့စသည်အားဖြင့်အချက်၈ချက်ကိုလည်း၎င်းနိုင်ငံရေးလည်လာမှုအဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ။
ရရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရက်ပိုင်းလာကြမှာတော့တယ်ကိုလိုနိုမဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တုတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုင်းဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။သောတာရှင်များရှင်။စောင်းနှင်းတွေဝေတဲ့ဒီနှစ်သစ်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ဖြူဖြူကြော်သိမ့်တည်ဆူထားတဲ့လောကသားများအတွက်ဆိုတဲ့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်နားဆင်ပါရှင်လောဘနဲ့ဒေါသတွေလူဘဝရဲ့ဒုက္ခတွေပဲမှာရှာနိုင်ငယ်လောဘနဲ့ဒေါသတွေဆန်းစစ်လို့တွေးကြည့်ရင်ပြေရှာရည်ရခဲ့မိုက်တည်းရဲ့လမ်းဆုံးမှာအလုံးရဲ့ဒုက္ခအတွက်Yeshu we forgive you Fashion no we need to marry e wonder night brethren song you got Sing it in the kind of belly myo myo pya ma nia mya Loka da mya twen nu nyen ne nalong da ne ka ba go tu la bi In church in the heart and belly my nose quamad Yeshu we forgive you Merry Christmas Happy Christmas All on to Christmas Your strings ya be Merry Christmas Happy Christmas All on to Christmas Your shrinjame song you got sing it in the kind of bell in your new pya ma nia mya loka da nya twe nu nyen ne na long da ne ka ba go tu la bi lain charge in the ya ne bell in your north kwa ma yesu we phwa ga bi merry christmas happy christmas ဖြူကျော်သိန်းတည်ဆူထားတဲ့လောကသားများတွေဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနိညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဘက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမရေးကဏ္ဍမြမာရေးတုံသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာကချင်တရုတ်နိုင်ငံဘက်ကစားနပ်ရိက္ခာတင်သွင်းခွင့်ပိတ်လိုက်တာကြောင့်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်နေရှိပြီးစစ်ပေးရှောင်9000လောက်စားနပ်ရိက္ခာပြက်လက်မှုနဲ့တွေ့ကြုံနေရတဲ့အကြောင်းကို
ကိုအင်မရှိတဲ့ထမင်းကြမ်းဒီနော်အဲ့လိုမြစားနေကြတဲ့ဒါပေမဲ့မလုံလောက်ဘူးရှာမဲ့လို့မရှိចောင်းသူចောင်းသားများတဲ့အင်္ဂလိပ်များတဲ့အင်ဆိုကိုဆိုတယ်မလောက်စားဘူ
းဝေချိုင်စစ်ရှောင်စခန်းတွင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးစစ်ပေးရှောင်တူပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာသွေးပောင်ချိန်ကျခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကြောစည်းသွင်းစရာမလိုပဲသွေးပောင်ချိန်ကျတယ်လို့မှားယွင်းယူဆမှုတွေရှိသလိုတကယ်အရေးပေါ်သွေးပောင်ချိန်ကျတာတွေလည်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်သွေးပောင်ချိန်ကျတာကိုဘယ်လိုသတ်မှတ်နိုင်ပြီးတာမန်သွေးပောင်ချိန်ကျတာနဲ့အရေးပေါ်သွေးပောင်ချိန်ကျတာတွေကိုဘယ်လိုခွဲခြားသိနိုင်တာဘယ်လိုကုသသင့်ပါသလဲဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มีอุ๊ยเนี่ยดีต้วยป่องจ่าได้พยายามกาမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်တို့ဒီသားသူဆောင်အစည်းအကမ်းပေါ့ဗျာ GB စည်းကမ်းနေမှာလူနာတော်တော်များများကတော့ต้วยป่องจ่าได้ဆိုလာလာပြနေကြတာပေါ့เนาะသူတို့ကတို့ခေါင်းမှုရယ်တုံးချင်းထားရယ်မက်ခနစ်မှုရယ်ဆိုတဲ့လက္ခဏာရှိပေမဲ့တချို့ကဘာလက္ခဏာမှမရှိဘူးစည်းလိုက်တစ်ဆိုင်မှာသွားပြီးต้วยป่องတန်းလိုက်တယ်ต้วยป่องจ่าได้ဆိုပြီးတော့ဘယ်လောက်จ่าလဲမေးလိုက်ပြန်တော့လဲအပေါ်သွေးရ100အောက်သွေးရ60အဲ့ဒါနဲ့ပဲသူတို့လာခြင်းနဲ့ရည်ရွယ်ချက်ကတော့ကျောစည်းလေးသွင်းနိုင်သက်သာသွားမယ်ဒီကောင်ကြတယ်အဲ့လိုမျိုးကြီးစားကြတာပေါ့နော်အဲ့တော့သူတို့ပြန်မေးကြည့်ရင်ပုံမှန်သွေးရဘယ်လောက်လဲဆိုတော့မသိတော့ဘူးကျွန်တော်အဲ့ဒါသူတို့စရှင်းပြရတာပေါ့နော်လူတစ်ယောက်ကအသက်40 50ပေါ့နော်ဒီလိုအရွယ်မှာလို့သူကြီးဖြစ်လာရင်သွေးပေါင်ကလူတွေပတ်မှတ်နေတယ်120 80ဆိုတာဖျမ်းမြသွေးပေါင်လို့ခေါ်တယ်ဖျမ်းမြဆိုတာကလူ100ယောက်မှာတိုင်းနိုင်ငံတစ်ယောက်တစ်မျိုးစီဆွဲမယ်အားလုံးကို100နဲ့စားလိုက်ရင်အဲ့ဒါက120 80ဒါဖျမ်းမြပုံမှန်မဟုတ်ဘူးပုံမှန်ကလူတစ်ယောက်ပဲသွေးပေါင်ကအနည်းဆုံးအပေါ်သွေး90အောက်သွေးက60ရှိရမယ်အနည်းဆုံးသူ့ရဲ့အများဆုံးက140အောက်သူက90ရှာမယ်အဲ့တော့90 60နဲ့နည်းသွားတဲ့လူမှသွေးပေါင်ကျတယ်ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကဒီသွေးပေါင်တကယ်ကျတဲ့လူကများတာလားဒါမှမဟုတ်ရှင်လဲစိုးရင်ပြီးတော့လာပြတဲ့လူကများတာလားဆရာ
အာစိုးရင်ပြီးတော့ပြတယ်လားပြတယ်လားများတာပေါ့အဲ့သွေးပေါင်ကျအောင်မသိလို့အဲ့တော့သွေးပေါင်ကျွန်တော်တခြားရှင်းပြသွေးပေါင်ဆိုတာသူ့ရဲ့ဖိအားကိုခေါ်တာကျွန်တော်နှလုံးညံ့ညှစ်လိုက်တော့သွေးကြောတွေကိုသူတွေကတိုးပြီးပြေးဝင်သွားတာဟုတ်မိသက်ပိုက်ကြီးတခုတွေကိုရေတွေတိုးဝင်လာတော့ရေမိသက်ပိုက်ကြီးဖောင်းလာတယ်လို့ပေါ့သွေးကြောတွေကဖောင်းနေဖို့အတွက်ဆိုတော့နှလုံးကညှစ်လိုက်တဲ့အခါကျတော့သွေးတွေကသွေးကြောတွေကိုစီးတယ်အဲ့တော့သွေးကြောရဲ့နင်းရံကိုဖိအားတွေတက်ရောက်တာအဲ့တော့သွေးကြောတွေကကိုယ်လုံးပြန့်သွားတဲ့အချိန်မှာလက်မောင်းမှာရှိတဲ့သွေးကြောကြီးလက်ပတ်နဲ့ပတ်ပြီးအဲ့ဒီဘောကနေကျွန်တော်ဖိပြီးတော့ဖိအားကိုတိုင်းတာအဲ့တော့သူတို့များကသွေးပေါင်ကျတာဆိုတာကိုယောဂါလိုလည်းထင်တယ်အဲ့ဒါစိုးရင်ပြောလာပြရတော့ပုံများပါတယ
်ဟုတ်ကဲ့ဆရာသွေးပေါင်ကြတဲ့လူရောရှိလားဆရာ
ရှိတယ်ရှိတယ်သွေးပေါင်ကြတဲ့လူရှိတယ်အတချို့တွေကတော့ဒီဂျန်နလီရုပ်ပြထားလိုက်တာနဲ့မိုက်ခနဲ့မူးသွားတယ်အဲ့ဒါဆရာောင်းတွေကတော့အလှုပ်အဆပေါ့အိယာနဲ့ထားလိုက်တယ်ထိုင်လိုက်တယ်အဲ့မှာခေါင်းနဲ့မူးရဲအတချို့လည်းပြုတ်ပြအံပြလိုက်တယ်ပေါ့နော်အီလည်းလည်းဖြစ်တယ်ပေါ့အဲ့လိုပြုတ်ကြတော့လည်းဟိုရုပ်ပြထိုင်ရနဲ့ထားလိုက်ရင်မိုက်ခနဲ့မူးပြီးတော့လဲကျသွားတယ်အဲ့ဒါတော့တကယ်သွေးပေါင်ကြလားအဲ့ဒီလူသွေးပေါင်ချိန်ကြည့်ရင်90 60လေးအောက်ကိုရောက်အဲ့လိုရလက္ခဏာလည်းပြရတယ်ပေါ့လေ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီသွေးပေါင်ကြတဲ့ဟိုလက္ခဏာတွေစပြောပြရင်းတယ်သွေးအားနည်းတဲ့ယောဂါနဲ့ကွာတာလေးပါတခါလေးရှင်းပြလိုက်ပါလားဆရာကြီးရှင်းသွားအောင်လို့
အဲ့ကျွန်တော်သွေးပေါင်ကြတဲ့ဆိုရင်ဒီကသွေးအားနည်းတယ်လို့ထင်နေတာသူကဒီနှစ်ခုကမတူဘူးပေါ့သွေးအားနည်းတယ်လို့ပြောရင်တော့သွေးထဲမှာရှိတဲ့သွေးနီဥတွေနည်းတာပေါ့ဗျာသွေးနီဥတွေတော့သွေးရဲ့နီးကက်တက်နည်းတာအဲ့ဒါကြောင့်ကျွန်တော်သွေးအားနည်းတယ်အနီးမီးရလို့ခေါ်တာပေါ့ဒါသွေးပေါင်ကြလာကြတော့ hypotension ပေါ့အဲ့တော့သွေးပေါင်ဆိုတာကသူရဲ့ဖိအားနဲ့ပတ်သက်တယ်ဒါပေမဲ့သွေးအားနေရတူတော်များများမှာသွေးပေါင်ကကျနေတတ်တယ်။ဒါပေမဲ့ခုနပြောတဲ့ထားလိုက်လို့မိုက်ခနဲ့မူးသွားတဲ့သွေးပေါင်ကျတဲ့90 60လောက်ကသွေးရနေတာမဆိုင်ဘူးလို့။အဲ့တော့အဲ့ဒါလေးကလူကြီးအမှတ်မှားနေရတယ်။အဲ့တော့ဆိုတာကသူတို့ကသွေးပေါင်ကျရင်သွေးသွင်းလိုက်ရင်ကောင်းသွားမယ်ဆိုတာမျိုးသ ူရနေရသွားပြီးမှားနေတယ်အဲ့တော့သွေးပေါင်ကြတဲ့အကြောင်းရင်းတွေကိုကျွန်တော်ကလိုက်ပြီးမေးရတာပါ
ဟုတ်ကဲ့ဆရာကြီးဒီသွေးပေါင်ကြရခြင်းအကြောင်းရင်းတွေကိုဆက်ပြီးတော့ရှင်းပြပေးပါဦးဆရာကြီ
းခုနကသူတို့ပြောတယ်ဆိုတော့မီးရသွေးတွေတအားဆင်းတယ်သူတွေပါသွားပြီအသွေးရတခုခန္ဓာတခုလုံးမှာ5လီတာလောက်ရှိတယ်အသွေးဆင်းတာကအနည်းဆုံး 300cc လောက်ပါသွားပြီဆိုရင်တော့သွေးရဲ့ခုနကဓူရဲ့ပမာဏညော့နေသွားတာဟုတ်အတူတူမှနာရော့နေတော့လည်းသွေးပေါင်ကျတယ်အဲအကြောင်းဒီရသွေးလာတဲ့ချိန်မှာလူတွေကမိုက်ခနဲ့မူတာတို့ဘာတို့သွေးပေါင်ကျသွားတယ်သူတို့ချိန်ချင်း90အောင်60အောင်ရောက်သွားပြီဆိုရင်တော့ကျွန်တော်စီကူတာပို့လို့ရပါတော့အဲ့လိုပဲသွေးထွက်တာမျိုးဖြစ်တယ်ပေါ့ဗျာအစာရင်မှာသွေးတွေယူနေတယ်သူတို့ချင်းသွေးရနေရောက်ကလည်းရှိရဆိုကြပါဆိုအဲ့လိုမျိုးလူတွေကိုသွေးပေါင်ချိန်နိုင်ရနေတတ်တယ်နောက်တော့ကိုဝန်ဆောင်တဲ့ချိန်မှာလည်းသွေးပေါင်နေရတာကပို့ပြီးတော့လုံနေရတဲ့ကာမျိုးရှိတတ်တယ်နောက်တစ်ခုကနာတာရှိယောဂါတွေပေါ့ဗျာအစာမစားနိုင်ဘူးနောက်ကနေပူတွေကပြန်လာတယ်နေရန်ပူထားတဲ့အာချောက်နေတယ်သူတို့ချင်းမှာသွေးပေါင်တိုင်းတိုင်းသွေးပေါင်နေတတ်တယ်နောက်ဝမ်းတွေရမ်းသွားတယ်ဝမ်းပြက်ဝမ်းလျှော့တွေပေါ့ရမ်းသွားနေဇလဟောအကြီးတွေပါသွားတော့သွေးထဲမှာရှိတဲ့သစာတွေကအပြင်ကိုထွက်ကုန်တာပေါ့သွေးရဲ့ဓူရဲ့ပမာဏနေရသွားအဲ့လိုမျိုးကြီးကြောင့်လည်းကျွန်တော်သွေးပေါင်ကျလာပြီဖြစ်တယ်လေအချို့ကြတော့လေဒီသွေးပေါင်ကျလာဟာစိတ်ပိုင်းနဲ့ပတ်သက်တဲ့အရေးသိပြည့်ရင်လည်းသွေးပေါင်ကျလာဆိုတာမျိုးပါတယ်တခါကျရင်ကုတုရဲ့ခိုခန္ဓာရဲ့အနေအထားပြောင်းသွားရင်လည်းသွေးပေါင်ကျပြောင်းမှုလာမျိုးရှိတာကိုထိုင်ရနေထားတယ်သူတယောက်ကမနေ့နဲ့ညနေသွေးပေါင်တိုင်းလည်းမတူနိုင်ဘူးလေအချို့ကြတော့လေ shock ဖြစ်ရတယ်ခေါ်တာပေါ့ဗျာစီမတက်မတက်လို့စီထုတ်ရလို့ဘုံကြီးလည်းဆိုကောက်ခနဲ့ခါလေး shock ရပါလားထားလိုက်တယ်မိုက်ခနဲ့ movie လဲဆိုတာအဲ့ဒီသွေးပေါင်က0တောင်ပြသွားတယ်ခင်အဲ့ကြောင့် imminent imminent ရေးကြည့်တယ်ဒါတွေကနာထားရှိမှုခွင့်နဲ့ရုပ်တရက်ဖြစ်တာပေါ့နော်သူကြောင့်လည်းဖြားနာနေတယ်ဟိုမှာသွေးလွန်တုပ်ွေးဆိုတာတော့ဖြားနေတဲ့သွေးတွေမှာရှိတဲ့သွေးတွေကယိုဆိတ်ပြီးတော့အပြင်ကိုထွက်ကုန်တာအဲ့ဒီခလေးတွေကခါလေး hypovolemic shock ဆိုတာ volume ကဟိုကထုတဲ့ပမာဏကညော့ပြီးတော့ခါလေး shock ရတာသွေးပေါင်တွေကျလာနောက်တစ်ခုကဒီသွေးပေါင်ကျတဲ့အနေအထားတွေမှာဖြားကြီးတက်တယ်ဖြားကြီးတက်ပြီးတော့ဖြားရောက်စိတ်တက်လာတဲ့ septicemic shock ဆို shock တွေကြတယ်သူကြောင့်လည်းရုပ်တရက်ကြောက်လန့်ပြီးတော့လေ cardiogenic shock ဖြစ်ခေါ်နှလုံးသွေးရုပ်တရက်ဖြူပတ်ပြီးတော့ဖြစ်ပြီးတော့ shock ရသွားတာအဲ့လိုမျိုးတွေဖြစ်နိုင်တာပေါ့နော်ဒါမှမဟုတ်သွေးပေါင်ကျတဲ့ခါမှာရုပ်တရက်ချက်ချင်းပြာနှမ်းသွားအောင်လက်တွေချပြရဲအေးသွားတော့အောင်လက်ကချပြရဲဖြူပတ်ဖြူပတ်ဖြစ်သွားတယ်အသက်ရှူလုံးနေမြန်လာတယ်တခါတခါရှူဖို့တော့ရှိုက်ရှူနေရတယ်နောက်သူတို့ရဲ့လက်ကောက်ဝက်ကသွေးတိုးတွန်းကိုတိုင်နေတဲ့အခါမှာအရင်မြန်နေတယ်သူ့တိုင်းတော့မရဘူးလက်ကင်းကမိအောင်မမိဘူးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒါအင်မတန်အရေးကြီးတဲ့သွေးပေါင်ကျခြင်းဖြစ်တယ်သွေးပေါင်ဟာခုနကအောက်သွေးတုံညာထိအောင်ရောက်သွားနိုင်တယ်အပေါ်သေးတဲ့တုံညာထိရောက်သွားတယ်ချက်ချင်းလည်းငင်းစိတ်ကူတာကိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့ခုလိုမျိုးပြင်းထန်တဲ့လက္ခဏာတွေပေါ်လာပြီဆိုရင်ပေါ့နော်ကုသမှုနဲ့ပတ်သက်လို့ဘာတွေလုပ်ပေးနိုင်လဲဆရာ
အတူကအရေးကြီးတာပေါ့ကျွန်တော်ချက်ချင်းမဲ့ဒီ shock ကို revive ပြန်အောင်ကျွန်တော်ပလင်းတွေချိန်ရတာပေါ့အေးပေါ့နောက်ပလင်းတွေချိန်ဆိုတော့တွေးတွင်းရတာလေးဖြစ်နေတယ်အဲ့တော့ကြာကြာလေးကုနဲ့1သွားလို့1ပြေ1ချက်ဖြစ်လို့တစားတွေရဆောက်ကတစားတွေချက်ချင်းတွင်းရတယ်ပလင်းမကဘူး၄ငလေး5ပလင်း15ပလင်းလောက်တွင်းရတဲ့လူတွေရှိတယ်ဒီဖေးပေါင်ပြန်တက်လာအောင်ပေါ့နော်ဒါအရေးပေါ့ကျွန်တော်ကုသချက်တွေဟိုမွေကိုက်ရတယ်မွေကိုက်လို့ shock ရသွားတယ်မွေစိတ်ဖြစ်နေမြန်ထိုးပြီးတော့ခါသူ့ကိုလေပလင်းနဲ့ချိန်ထားသေးတယ်ပေါ့ဒါအရေးပေါ့ကျွန်တော်ကုသတာခုနကပြောတဲ့90 60လောက်မှာလက္ခဏာလေးနည်းနည်းလောက်ရှိတဲ့လူတွေကတော့တာမန်ရေးတော့ပါအားယူပါအသာအစာလေးအသိဉာဏ်လေးစားပေးပါဆိုတာနဲ့ကျွန်တော်သက်သာပါတယ်။တချို့ကျတော့လည်းသွေးတွေကကိုယ်ခန္ဓာထဲမှာဖိပတ်တဲ့နေရာမှာခြေထောက်တွေနေရာမှာသွားပြီးအိုင်တော့နှလုံးကိုပြန်မရဘူး။အဲလိုမျိုးလူတွေကျတော့ကျွန်တော်အိုင်နေရာကိုပြန်သွားဖို့တက်ကိုသမင်ခွေထိုင်ခိုင်းရတယ်။ကြာကြာအလိုပဲမတက်ကြာကြီးရနေလို့ဒီကောင်ကြားတယ်ဆိုတာအဲ့ဒါပေါ့။ဒါသမင်ခွေထိုင်ခိုင်းတဲ့ခါကျဒီသွေးတွေကပြန်လှည့်ပတ်ပြီးတော့နှလုံးကိုပြန်ရောက်တယ်။နောက်တချို့တွေကြတော့လေဟို stocking ကြီးချောက်ပေါ်ဝက်ဆိုင်ထားတာပေါ့ဒီကြောင့်မှာဒီကဲကို compress လုပ်ခဲ့ PR ပေးထားတဲ့အဲ့ဒါဒီချဲမှာသွေးတွေမအိုင်အောင်ပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်တို့ကုသလာရရှိရဒါကတော့အရေးပေါ်မဟုတ်တဲ့တာမန်သွေးပေါင်သွေးအဲ့ဒီသွေးပေါင်ကျတဲ့လူတိုင်းကိုကျွန်တော်အကျော်သေးသွင်းစရာမလိုပါဘူးအဲတချို့ကနှလုံးရောဂါကြောင့်ဖြစ်နေရရှိတယ်သူတို့ ECG ပါကြီးရမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနှာဆင်ရပါမယ်။ရန်ကုန်မြို့တော်ပြည်ပင်ပြောင်းလဲရေးအတွက်အမျိုးမျိုးလေးလာဆန်းစစ်ပြီးစာရန်တွေထုတ်ဝေကြပါတယ်။ရန်ကုန်မှာကြုံတွေ့နေရတဲ့လက်ရှိအခြေအနေမျိုးကိုဘန်ကောက်ကဖြတ်တန်းလာခဲ့တာမို့ဘန်ကောက်ကိုတင်ကန်းစာယူဖို့အကြံပေးကြတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
လုံးခဲ့တဲ့အနည်း30အတွင်းမှာရန်ကုန်မြို့ဟာ3ဆလောက်ကြီးထွားလာတယ်လို့မြို့ပြပညာရှင်တွေကသုံးသပ်ကြပါသေးတယ်။1988မှာစတူရမိုင်80ကျင်းဝင်းနဲ့ရန်ကုန်မြို့ဟာ2018မှာစတူရမိုင်300ကျော်ရှိလာပါသေးတယ်။စီမံကိန်းစနစ်တကျမရှိဘဲကြီးထွားလာတာကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာအခက်အခဲအမျိုးမျိုးကိုရင်ဆိုင်နေရပါသေးတယ်။ရန်ကုန်နယ်မြေတစ်ဝက်လောက်ဟာမိုးတွင်းမှာရေရှမ်းလေးရှိပါသေးတယ်။မင်းလာအညစ်ကြေးစနစ်ဟာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်အများဆုံးပြုပြင်ဖို့အကြံပေးထားပါတယ်။ CBD လို့ခေါ်တဲ့မြို့လေစီးပွားရေးနယ်မြေမှာ မြို့နယ်ခုနှစ်ခုရှိတဲ့အနေနဲ့ဗဟုမိန်လာလေးပုတ်ဆက်စနစ်ကိုတုံးတဲ့နေရာဟာဆယ်ရာခိုင်နှုန်းတော့မရှိပါဘူး။ကျန်တဲ့နေရာတွေမှာရေကောင်းအိမ်သားနဲ့စက်တစ်တန့်မိန်လာကစနစ်ကိုတုံးကြပါလေ။ဒါကြောင့်မို့ဗဟုလေးပုတ်ဆက်တုံးတဲ့နေရာတိုးချဲ့ဖို့နဲ့ရေကောင်းအိမ်သားကိုမိန်လာကစနစ်နဲ့အစားထိုးပြီးမိန်လာအနေအနဲ့ချက်ဆက်တွေကိုတည်ထောင်သင့်တယ်လို့ဂျပန်အဖွဲ့ကတင်ပြတာပါလေ။အမိုက်မီရှိုးတဲ့ဆက်လည်းမရှိသေးပါဘူး။ရန်ကုန်မှာလူဦးရေ900ကျော်ရှိပါလေ။တချို့နေရာတွေမှာတဧကလူ900အထိနေထိုင်ကြတာမို့ဘင်္ဂလားဒေ့ရှ်ကတက်ကားတဲ့တောင်ပူဆိုးနေပါလေ
။အခြေခံအဆောက်အအုံယိုယင်းပျက်စီးနေတဲ့ရန်ကုန်မြို့တော်ကိုပြုပြင်ပြောင်းလဲမဲ့စီမံကိန်းကိုရန်ကုန်တိုင်းအစိုးရနဲ့ JICA ဂျပန်အပြည်ပြည်ဆိုင်ရာပူးတွဲဆောင်ရွက်ရေးအေဂျင်စီတို့2022ခုနှစ်မှာသဘောတူညီချက်ရယူကြပါရယ်။နောက်အနှစ်20ကျော်ကာလမှာရန်ကုန်လူဦးရေ12တန်းအထိရှိလာမယ်လို့ခန့်မှန်းထားပြီးမြို့နယ်33ခုကိုစနစ်တကျစီမံခန့်ခွဲပြုပြင်မဲ့မဟာစီမံကိန်းကြီးဖြစ်ပါတယ်။ရန်ကုန်မြို့တော်စနစ်တကျရေရှည်တိုးတက်ဖွံ့ဖြိုးရေးအတွက် IGC အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးစင်တာနဲ့လန်ဒန်စီးပွားရေးတက္ကသိုလ်မြို့ပြဌာနတို့ပူးပေါင်းပြီးစာတမ်းတစ်စောင်မကြသေးမီကထုတ်ဝေထားပါတယ်။ရန်ကုန်နဲ့ဆိုင်တဲ့ဖွံ့ဖြိုးရေး policy ချမှတ်ရမှာအထောက်ကူပြုဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ရန်ကုန်ရဲ့မြို့ပြဖွံ့ဖြိုးမှုအခြေအနေကိုသရုပ်ဖော်ရမှာဘန်ကောက်ကိုနှိုင်းယှဉ်ပြသရမယ့်မြို့တော်အဖြစ်သတ်မှတ်တဲ့အတွက်စာတမ်းတစ်ခုလုံးမှာရန်ကုန်နဲ့ဘန်ကောက်ကိုမကြာခဏနှိုင်းယှဉ်ထားပါတယ
်။ရန်ကုန်ကအခုရင်ဆိုင်နေရတဲ့အခြေအနေမျိုးကိုဘန်ကောက်ကတွေ့ကြုံခဲ့ဘူးဒါမို့ဘန်ကောက်ရဲ့အတွေ့အကြုံဟာရန်ကုန်အတွက်သင်္ကန်းစာကောင်းဖြစ်လိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့မြို့ကြီးတွေမှာတိသံအသွင်လက္ခဏာရှိတာမို့အလုံးသုံးနိုင်မဲ့ပုံစံဆိုတာမရှိနိုင်ပါဘူး။ရန်ကုန်ရဲ့လူဦးရေတိုးနှုန်းဟာဘန်ကောက်တဲ့မြင့်မားပါတယ်။ဘန်ကောက်မှာမြို့စုံဒေသလူဦးရေအများဆုံးတိုးပွားလာပြီးမဲ့ရန်ကုန်မှာတော့မြို့လယ်မှာလူဦးရေတိုးပွားနေပါသေး။ပြည်သူပို့ဆောင်ရေးရင်းနှီးမြှုပ်နှံမှုမှာအားနည်းနေတုန်းစီးပွားရေးတိုးတက်မှုကြောင့်ကိုယ်ပိုင်ကားတွေများလာတဲ့အတွက်ဘန်ကောက်ရဲ့ရင်ကျောပိတ်ဆို့မှုဟာကဘာမှာအဆိုးဝါးဆုံးဖြစ်လာပါစေ
။ရန်ကုန်မှာလည်းကားတင်သွင်းခွင့်ရှော့ပေးမှုနဲ့ဝင်ငွေတိုးပွားမှုကြောင့်ကိုယ်ပိုင်ကားတွေများပြားလာပါတယ်။ဒီအချိန်မှာပြည်သူ့ပို့ဆောင်ရေးစနစ်မဖွံ့ဖြိုးသေးတဲ့အတွက်ရင်ကျောပိတ်ဆို့မှုတွေရှိလာပါတယ်။ရန်ကုန်ခရီးသွားဥယျာဉ်85ရာခိုင်နှုန်းဟာဘတ်စ်ကားသုံးပြီးကိုယ်ပိုင်ကားသုံးသူ100ရာခိုင်နှုန်းနဲ့ရထားကိုသုံးသူ900ရာခိုင်နှုန်းရှိကြောင်း2014ခုစီပင်စစ်တမ်းအရသိရပါတယ်။မျိုးပါရထားဟာအသင့်အင့်ကောင်းမွန်ပေမဲ့ဘတ်စကားကသာအစွန်အပြားဒေသတွေအထိသွားနိုင်တာမို့မျိုးပြတည်ယူပို့ဆောင်မှုကောင်းမွန်ရင်းနဲ့မျိုးတော်ဖွံ့ဖြိုးရေးကိုပေါင်းဆက်ဖို့လိုပါတယ်။ဘက်ဆောင်ဖွံ့ဖြိုးမှုမရှိခဲ့တဲ့ဘန်ကောက်ဟာမကြသေးမီကမှမျိုးပြပို့ဆောင်ရေးအခြေခံအဆောက်အအုံမှာအကြီးအကျယ်ရင်းနှီးမြှုပ်နှံနေရပါတယ်။ဒါဟာရန်ကုန်အတွက်သင်္ကန်းစာကောင်းတစ်ခုဖြစ်ပါတယ်။
ဘန်ကောက်ဟာမြေအောက်ယထာနဲ့အမြန်ယထာစနစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံပြီးလမ်းပိတ်ဆို့မှုပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေပါသေး။အမြန်ယထာဟာလူနေထူထပ်တဲ့ဒေသအချို့ကိုမရောက်နိုင်သေးပါဘူး။ဒါပေမဲ့ဘန်ကောက်မှာအဓိကရင်ဆိုင်နေရတဲ့ပြဿနာတစ်ခုကအယိုးဆွဲနေတဲ့ကိုပိုင်ကားသုံးတဲ့ဓလေ့ဖြစ်ပါသေးတဲ့။ကိုပိုင်ကားသွားလာမှုကိုစီကံမတတ်မှတ်နိုင်ရင်ရင်ကျောပိတ်ဆို့မှုကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါသေး။ဘန်ကောက်မှာလည်းမိုးတွင်းဆိုရင်လမ်းတွေရေရှမ်းတဲ့ပြဿနာရှိပါသေး။ဘန်ကောက်မြို့ရဲ့အောက်ခံမြေလွာတဖြည်းဖြည်းနှိမ့်ချနေတာဟာလည်းအဓိကပြဿနာတစ်ခုဖြစ်ပါသေး။မြင့်မားတဲ့အဆောက်အဦအများအပြားတိစောက်ထားရဲ့စီကံမရှိမြေအောက်ကရေကိုထုတ်ယူသုံးဆွဲတာရဲ့ကြောင့်ဘန်ကောက်ရဲ့အောက်ခံမြေလွာဟာနှစ်စဉ်တလက်မှနီးပါးနှိမ့်ချနေတယ်လို့ခန့်မှန်းပါသေး။ဘန်ကောက်နဲ့ဟိုချီမင်းမြို့တွေဟာအောက်ခံမြေလွာနှိမ့်ချနေတဲ့ပြဿနာကိုကြုံတွေ့နေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်။အောက်ခံမြေလွာနှိမ့်ချမှုဟာဘန်ကောက်ရဲ့သတိရှင်ပြဿနာဖြစ်နေပါတယ်။မြို့ရဲ့အောက်ခံမြေလွာအခြေအနေကိုအသေးအချာမလေ့လာဘဲမြင့်မားတဲ့တိုက်တန်းတွေပြီးဆောက်တာဟာရေရှည်မှမြို့ကိုဖျက်ဆီးရရောက်ကြောင်းဘန်ကောက်ကသင်္ကန်းစာပေးနေပါတယ်ခင်ဗျာ။
ဟောင်ကင်ရဲ့မြမကြီးတုံသက်ချက်အပြီးအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်။ဝန်ပြည်သစ်ပါတီကနေလုံခြုံရေးကဏ္ဍအလုပ်အဖွဲ့လုံယုံဆွေးနွေးပွဲကျင်းပခဲ့တယ်ဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ကြေးရွာသားတွေနေရက်ကနေတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အစတောဖြားချောင်းဒေသပညာဝကျေးရွာအနီးကရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကရဟယင်နစီးနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲဟာဒီဇင်ဘာလ18ရက်နေ့ကပညာဝရွာအနောက်မြောက်ဘက်မှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးအစိုးရတပ်ကလက်နက်ကြီးတွေနဲ့နေရာ3ခုကပစ်ခတ်ခဲ့တယ်လို့ရဟယင်နစီးနဲ့တိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်တည်င်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါ်ပြချောင်းဒေသမှာတိုက်ပွဲတွေဖြစ်နေတာတပတ်ခန့်ရှိနေပြီးအစိုးရတပ်ကအခုလိုလက်နက်ကြီးတွေအပြင်ရဟယင်တွေနဲ့ပစ်ခတ်နေတဲ့အတွက်တလူချောင်း၊ပညာဝ၊မောင်နှမ၊တပြုချောင်းကျောက်ဆယ်တောင်စတဲ့ကြေးရွာသားတွေကြောက်လန့်ပြီးရွာပြင်မထွက်ရဲဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားနိုဝင်ဘာလကုန်ပိုင်းကစပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဗုံနာကျွန်းနဲ့ပူရီတောင်မြို့နယ်တွေမှာကြေးရွာသားတချို့နေရက်စွန့်ခွာပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်
မွန်ပြည်ထက်ပါတီ NLSV ဘူကော်မတီတွေရဲ့လုံခြုံရေးကဏ္ဍအလုပ်ဖွဲ့အလို့ယုံဆွေးနွေးပွဲတရကိုထိုင်းနိုင်ငံဆန်ကလပူရီမြို့မှာစက်တင်ဘာလ16ရက်နေ့နဲ့19ရက်နေ့တို့မှာနှစ်ရက်တာကျင်းပခဲ့ပါတယ်။ငင်းကြေးရေးဖြစ်စဉ်မှာပါဝင်တဲ့လက်နက်ဖြုတ်သိမ်းရေး၊တပ်ဖြတ်သိမ်းရေး၊ပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေး DDR SSR တို့ကိုအဓိကသာဆွေးနွေးခဲ့တယ်လို့တက်ရောက်ခဲ့တဲ့ဘူကော်မတီဝင်တွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာခြေဆိုင်လူရာချင်းစာနာထောက်ဆောင်မှုဆိုင်ရာဆွေးနွေးပွဲစင်တာCenter of Human and Darian Tanyan Law ဖွဲ့ရဲ့မြန်မာနိုင်ငံရုံးခွဲပညာရှင်တွေကလည်းအလို့ယုံဆွေးနွေးပွဲကိုဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။မုံကြီးတပါစီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအပါဝင်ဗိုလ်လူမှုဆောင်ကော်မတီဝင်တွေမုံမျိုးရသမတော် MNLA ကစိတ်ပိုင်းရာရှိတွေခရိုင်ဥက္ကဋ္ဌအသွင်းမှုတွေနဲ့တိုက်ရင်မှုတွေဆက်ရောက်ခဲ့ပါတယ်။မွန်ပြည်ထက်ပါတီဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ကတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA ကို2018ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာလက်မှတ်ရေးသူးစားခဲ့ပါတယ်။
ငင်းချန်းစွာစုဝေးခွင့်စီတန်းလက်လက်ခွင့်ဆိုင်ရာဥရေပုံမှန်19နဲ့တရားစွဲဆိုခံထားရတဲ့ကချင်လူထုဇာနာပြခေါင်းဆောင်3ဦးကိုမြစ်ကြီးနားမြို့နယ်တရားရုံးကငွေတန်ချမှတ်လိုက်ပါတယ်။တရားစွဲဆိုခံရသူမတ်ဆွတ်ဆိုင်ထွေကိုဗရာမိုင်းနဲ့ကိုဆိုင်ခွမ်အောင်တို့3ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုထောင်တန်ချမှတ်တဲ့အပေါ်မကျေနပ်လို့ဆန့်ကျင်ဇာနာပြခဲ့တာကြောင့်ငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရကနေဒီဇင်ဘာလ18ရက်နေ့မှာစီရင်ချက်ချခဲ့တာပါ။သူတို့ကိုတံငွေတသိန်းမပေးဆောင်ရင်ထောင်တန်3လကြာခံဖို့နဲ့တံငွေ3000မပေးဆောင်ရင်2015ရဲ့ကြခံဖို့တရားရုံးကနေစီရင်ချက်ချခဲ့တာပါ။၎င်းအနေနဲ့တံငွေဆောင်ခဲ့ပြီးဒေါ်နန်ဘူတို့3ယောက်လွတ်မြောက်ရေးအတွက်မျှတတဲ့တရားစီရင်မှုစနစ်ဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွတ်ဆိုင်ထွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တဲကနမ်မအုပ်စုအတွင်သူ့ဖော်နေတဲ့ကြောင်မီသွေးသူ့ဖော်ရေးစီမံကိန်းဟာ2018ခုနှစ်ကုန်ထိတာတက်တန်းရှိပေမဲ့ကြောင်မီသွေးတွေမကုန်သေးဘူးဆိုပြီးတစ်နှစ်ထပ်မံသူ့ဖော်ခွင့်ပေးဖို့ငွေကြေးပလဲကုမ္ပဏီကနေတရက်ခံလူထုတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့တုန်းကနမ်မအုပ်စုဖုန်ကြီးကျောင်းမှာတွေ့ဆုံကြတာဖြစ်ပြီးတရက်ခံလူထုတွေတောင်းဆိုထားတဲ့ဒေတာတွင်ဖူပြူသေးသေးမှုလုပ်ငန်းတွေကုမ္ပဏီဘက်ကလာမယ့်2019ခုနှစ်6လအတွင်းပြီးစီအောင်ဆောင်ရွက်ဖို့လူထုကတောင်းဆိုခဲ့ပါတယ်။တကယ်လို့6လအတွင်းဒေတာဖွံ့ဖြိုးရေးအတွက်မလုပ်ဆောင်ပေးနိုင်ခဲ့ရင်ကြောင်မီသွေးသူ့ဘော်မှုကလည်းရပ်ဆိုင်ရမှာဖြစ်ကြောင်းနဲ့တနစ်စာထပ်မံသူ့ဘော်ခွေတဲ့ဆွေးနွေးရမှာဒေတာခံလူထုအတွက်မိဆက်သလုံးနဲ့ရန်ပုံငွေကျသိန်းတရာပေးဆောင်ဖို့ဒေတာခံလူထုကလည်းအဓိကတောင်းဆိုလိုက်ပါတယ်။အဲ့ဒီအတွက်ကုမ္ပဏီဘက်ကသဘောတူလိုက်လျှောပေးခဲ့ပြီးဆက်လက်သူ့ဘော်ခွေအတွက်စာချုပ်လက်မှတ်ဆိုးနိုင်ခဲ့ကြောင်းနှမဒေတာခံဆိုင်နောက်ကပြောပါတယ်။
ချင်းပြည်နယ်အစိုးရကမတူပီခရိုင်ရုံးကိုမတူပီမြို့ကနေ9မိုင်လောက်ဝေးတဲ့မတူပီဟာခါလမ်းမဘေးမှာတိဆောက်ဖို့လျှာထားမှုကိုမတူပီမြို့မြို့မီမြို့ဖားနဲ့တရက်ခံပြည်သူတွေကမလိုလားတာကြောင့်စာနာထုတ်ဖော်ဖို့စီစဉ်နေကြပါတယ်။ခရိုင်ရုံးကိုမတူပီမြို့အတွင်းတိဆောက်ပေးဖို့အချိန်ချင်းတင်ပြခဲ့ပေမဲ့ပြည်နယ်အစိုးရကဂရုမစိုက်ဘဲမြို့အပြင်ဘက်ကိုထားရှိဖို့စီစဉ်ဆောင်ရွက်နေတဲ့အတွက်စာနာပြဖို့စီစဉ်နေကြတာဖြစ်တယ်လို့မတူပီမြို့မြို့မီမြို့ဖားအတွင်းရေးမှူးဦးတိတ်မင်းကပြောပါတယ်စာနာဖော်ထုတ်မဲ့နေ့ရက်ကိုတော့အတိအကျမတိရသေးပေမဲ့သက်ဆိုင်ရာရဲစခန်းကိုဖွင့်ပြမိန်တင်ထားဆဲဖြစ်တယ်လို့ဆိုပါတယ်ချင်းပြည်နယ်အစိုးရဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစိုးထက်ကတော့ခရိုင်ရုံးဟာမြို့နယ်ရုံးလိုပဲအဆောက်အုံအကြီးကြီးတည်ဆောက်ရမှာမို့လို့ဧရိယာကျယ်ဝန်းပြီးကောင်းမွန်တဲ့နေရာကိုရွေးချယ်ရတာဖြစ်ကြောင်းဒီလိုကန့်ကွက်မှုတွေရှိနေတဲ့ဆိုရင်တော့ပြည်ထောင်စုအစိုးရထံဘတ်ဂျက်ပြန်လည်အနှံ့ရဖွယ်ရှိပြီးတည်ဆောက်ရေးအပိုင်းကိုလည်းနောက်နေကြန့်ကြာစေမှာဖြစ်တယ်လို့ပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရခိုင်ပြည်နယ်ရသေးတောင်ဘူးကြီးတောင်ပုံနာကျွန်းနဲ့ကြောက်တော်စရဲမြို့နယ်တွေမှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်ကြီးရွာသားတွေဟာစစ်ပီးဒုက္ခသည်တွေအဖြစ်နေရဲစွန့်ခွာနေကြရပြီးသူတို့အတွက်စာဝတ်နေရေးအပါအဝင်ကျန်းမာရေးနဲ့နေထိုင်ရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။မောင် A ကနေစူးစီးတင်ဆက်ပေးထားပါတယ်။
ပုံနှကြွမျိုးနေတွားဖြတ်လျှောက်ဒေသအထားဆောင်မှုနဲ့ရွာမှာခိုးလုံနေကြတဲ့စိုက်ပေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုကိုယ်တိုင်သွားရောက်ကူညီပေးခဲ့တဲ့သံဃာလက္ခဏာအဖွဲ့ကကောက်ဆော့တူဖြစ်သူကိုအန်းသားကြီးကအခုလိုပြောပါတယ်
ကျွန်တော်တို့ကစစ်ပေးဆောင်ရွာပြေးလာကြတယ်ဟိုပုံကားဆုံးမျိုးကြီးတွားဖြတ်ဆောင်ဒေသဆက်ဆံမှုတန်းရွာမှာသွားပြီးတော့စားနေကြတဲ့ကိုရင်ဆောက်ပံ့နေကြတော့ဒီကလွယ်ဆက်ရှိတာတော့ရွေးကြီးရဲ့စားနေရခိုင်ရဲ့လွယ်နေတယ်ဒီလိုကြီးဆောင်ပြေးနေတဲ့သူတွေပါပါတယ်ပညာရေးကတက်တဲ့လူဒီလောက်ဆောင်နေသူဒီနေ့အနေနဲ့ပါချောင်းမတဲ့အဖြစ်နဲ့မြင်ရတယ်
ပုံကြမ်းမျိုးနဲ့တွားဖြတ်လျှောက်ဒေသအထားသောင်းမှုတန်းရွာမှာခိုးလုံနေကြတဲ့စိုက်ပေးချောင်ဒုက္ခသည်တွေကတော့ကြောက်စေတောင်ဒဘရုတ်ချောင်နဲ့ဖားဝါချောင်ကြည်ရသားတွေဖြစ်ကြပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်စုစုပေါင်း300ကျော်ရှိတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုရိတ်ခါတွေကူညီပေးနေတဲ့ပိုးရီပြောင်မဟာမိတ်ကူညီရေးအဖွဲ့ကကိုဦးမောင်ကလည်းသူတို့ထွက်ပြေးလာရတဲ့အခြေအနေကိုအခုလိုပြောပါတယ
်မြန်မာတပ်မတော်ခိုင်တပ်တွေတပ်တွေကြောက်အခုလိုကိုကောင်းတဲ့ပုံစံနဲ့
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တို့အကြားနိုဝင်ဘာလ29ရက်နေ့ကစပြီးအိန္ဒိယမြန်မာနေဆက်ဘင်္ဂလားမြန်မာနေဆက်ပါဝင်ရသေးတော်ပူးသီးတော်ပုံနှကြွစားတဲ့မြို့နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတာပါခုလိုတိုက်ပွဲတွေဖြစ်ပြီးပြည်သူတွေဒုက္ခရောက်နေကြရတဲ့အတွက်ပြည်တွင်းစိုက်ကိုရက်တန့်ဖို့လိုတယ်လို့လည်းကိုအန်သားကြီးကပြောပါတယ်ဒီလ18ရာနှစ်မှာလည်းပူးသီးတော်မြို့နယ်စိုက်တန်စစ်ကိုစိုက်ပေးဒုက္ခသည်120ခန်းထက်မဲ့ရောက်ရှိနေတယ်လို့ပူးသီးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကအခုလိုပြောပါတယ
်ပုံနှကြွမြို့နယ်ထပ်တဲ့မုန်းနဲ့ကြည့်ရအောင်စုလေကြောက်ခုတ်ကြည့်ရတဲ့အဝတ်ကြည့်ရတဲ့ကဒုက္ခတွေဖြစ်ပါတယ်ခင်ဗျ။အဲဒီတော့မှတိုက်ပွဲဖြစ်လို့ဒီဘက်ကိုဆက်ရှောင်လာတယ်လို့ပြောကြပါတယ်။တချို့ကတော့ဒီကနေ့လေးဆက်အောက်ပိုင်းကိုဆင်းကြကြတယ်။တချို့ကတော့ဒီကျွန်တော်တို့ပြည်ကဘက်ကိုလာကြတယ်ပေါ့။ဒီနေ့တော့ဒီလိုကိုဟိုမျိုးကိုဆိုပြီးတော့အဲ့လိုအချင်းချင်းပြည်နယ်ရဲ့ပေါ့ဖြစ်တာဒီကနေ့ရတာရှိပါတယ်လို့ပြောကြပါတယ
်။လာရှိအချိန်တွေမှာလည်းတိုက်ပွဲဖြစ်ပေါ်ရဒေသတွေမှာမြန်မာအစိုးရတပ်ကလူနဲ့လက်နက်အာအားတွေကိုဖြစ်တက်နေတဲ့အတွက်တိုက်ပွဲတွေစပြစ်ဖြစ်လာနိုင်တယ်လို့တိုက်ပွဲဧရိယာလည်းကျေပြတ်လာနိုင်တယ်လို့ရခိုင်တပ်မတော် AA ကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်နယ်စစ်ဘေးရှောင်9000ခန့်ဟာစစ်နယ်ရိတ်ခါပြက်လက်မှုနဲ့ကြုံတွေ့နေကြရတယ်လို့ကချင်နစ်ချင်းခရိုင်အဖွဲ့ချုပ် KBC ကပြောပါတယ်။တရုတ်နိုင်ငံဘက်ကစစ်နယ်ရိတ်ခါတင်သွင်းခွင့်ကိုပိတ်ပင်လိုက်တာကြောင့်အခုလိုမျိုးအခက်တွေ့နေရတာပါအမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်
။ရခိုင်ကစစ်ဘေးရှောင်တွေဆက်လူအနေနဲ့ဆန္ဒရိတ်ခါတွေကိုနယ်စပ်လမ်းကြောင်းတစ်လျှောက်တရုတ်ပြည်ဘက်ကတင်သွင်းနေရပြီးအခုလိုပြိပင်ထားတာကြောင့် KIO ထိန်းချုပ်နယ်မြေတွင်းကစစ်ရှောင်9000ကျော်ဟာရိတ်ခါခက်ခဲဖြစ်သွားတယ်လို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါတယ်
။တရုတ်အစိုးရကတော့ဒီနယ်စပ်ကုန်တရုတ်ကိုပိတ်တယ်လို့ပြောပါတယ်။ပိတ်တယ်ဆိုတော့အခုစံတန်450လောက်ကကျွန်တော်တို့တိမ့်စီခံရတယ်။ဒါပေမဲ့အဲ့ဒါကိုပြန်ပြီးမှရဖို့ကျွန်တော်တို့အခုအဖက်ဖက်ကနေစူးစမ်းနေပါတယ်။ကျွန်တော်ဒီဗမာပြည်ဘက်ကနေကူညီဖို့တော့ဂိတ်တွေအများကြီးဖြတ်တယ်ဆိုတော့မဖြစ်နိုင်ဘူးပေါ့။ဒါကြောင့်မလို့တရုတ်ပြည်ဘက်ကနေပဲအဆင်ပြေအောင်ဆက်လက်လုပ်တော့ဖို့ပဲရှိပါတယ်
။တရုတ်ဘက်ချမ်းကစာတင်ဖို့တာကိုပိုက်ပင်လိုက်တော့အောက်တိုဘာလကတည်းကခဏချင်းတိဖြစ်တယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကပြောပါတယ်။ KIU Tinchoya Lines Aji, which I sit on Sakandwin, John Twin Yara Kakas in a Padabi, Sipi Jang Duga Kulu Piovare.
A cool Lolo Sia San Miauda, John Nian Mal, Diago, Lebu, no, a little bit treat as Aniad is to the Nanman the Pusuin.
မလောက်စားဘူးဖြစ်နေတယ်အဲ့ဒါကြောင့်တယောက်နဲ့တယောက်ညစားမယ်ဆိုရင်လည်းတအင်းနဲ့တအင်းမိသားစုတော့ညစားဝေစားနေကြတယ်အဲဒီသူတို့မရှိဘူးဆိုရင်ကိုယ်အိမ်မှာရှိတဲ့ထမင်းကြမ်းတွေနော်အဲ့လိုညစားနေကြတဲ့ဒါပေမဲ့မလုံလောက်ဘူးရှားမဲ့လို့မရှိចောင်းသူចောင်းသားများတဲ့အိမ်ကလေးများတဲ့အိမ်ဆိုပို့ဆိုတယ်မလောက်စားဘူးလိုင်းစားနေမှာဝေးကြိုင်ဖုံလုံရန်ကြေးရန်စစ်ဆောင်စခန်းတွေရှိပြီ
ကိုယ်လိုရာစစ်ဆောင်စခန်းကိုအရပ်ဖက်လူမှုဖွဲ့စည်းတွေကလည်းကုညပေးနေတာကြောင့်လည်းလက်ရှိသူတို့ကြုံနေရတဲ့ခြေနေနဲ့ပတ်သက်ပြီးစခန်းစုဆောင်ဝန်ခံဦးအင်ခွန်စုလမ်းကလည်းခုလူပြောပါတယ်ခုလက်ရှိအခြေအနေကကျွန်တော်တို့ဒီမှာရခိုင်ပြည်ကျွန်တော်တို့ထောက်ပံ့နေတဲ့ NGO ကဒီ HPR နဲ့ထောက်ပံ့ပေးတာပါခုကဒီရခိုင်ပြည်သားတာ
ဒီစီမလာပရမဘာကစီဝေးတရားပြုလုပ်ခဲ့ပြီးအစီဝေးဆုံးမြတ်ချက်ရနေစားတိကြမှာရှိတဲ့လူမှုကယ်ဆယ်ရေးဖွဲ့နဲ့သွားရောက်ညှိနှိုင်းပြီးတော့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးဆန္ဒရိခာသိမ်ဖို့တဲ့လမ်းကြောင်းမဖွင့်ပေးနိုင်ရင်စစ်ဘေးရှောင်တွေအတွက်ပုံမှုခက်ခဲလာနိုင်တယ်လို့ KBC ဘက်ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင် ရခိုင်ပြည်နယ်ပုံနာကျွန်းနယ်ကြောက်တော်မြို့နယ်အစက်ကရခိုင်တပ်မတော် Now the Dimba season mafia so do ya awashin Jamaka Amida
Neza Dita Dying Drin Dowry Susie Din Setare Dying Drin Lua Si Singo Na Singe Jaraba Digni Dwe Bessing Ganari Garo Tilak Babeshe Aku Si Zinri Esomata Kema Rin Jinjo Go Masumia Munga Pyo Pya Bibaunshin
Syria ma IS သွေးကြော်တွေကို အနိုင် ရပြီမို့ American တပ်ဖွဲ့ဝင်တွေကို ပြန်ရောက် သိမ်းမယ် လို့ သမ္မတ Donald Trump ဗုဒ္ဓဟူးနေ့က ကြေညာခဲ့တဲ့ အပေါ် အိမ်မြူတော်က ကာကွယ် ပြောကြားခဲ့ပါတယ် IS တွေကို နှိမ်နင်းခဲ့ပြီလို့ ပြောတဲ့ အတွက် Syria က နိုင်ငံတကာ ပူးပေါင်းတပ်တွေရဲ့ စစ်ဆင်ရေးတွေ အဆုံးသတ်သွားပြီ ဆိုတဲ့ အထိပ္ပယ် မရောက်ဘူး လို့ အိမ်မြူတော် ပြောခွင့်ရ တာဝန်ခံ Sarah Sanders က ပြောပါတယ် Pentagon စစ်ထာနာချုပ် ပြောခွင့်ရ Dana White ကလည်း IS တွေ သိမ်းပိုက်ထားတဲ့ နေရာတွေ လွတ်မြောက်အောင် ပူးပေါင်းတပ်တွေ ဆောင်ရွက်နိုင်ခဲ့ပေမဲ့ IS တွေ အပေါ် တိုက်ခိုက်တဲ့ စစ်ဆင်ရေးက တော့ မပြီးဆုံးသေးဘူး လို့ ပြောကြားခဲ့ပါတယ် Tamara Trump ရဲ့ဒီဆုံးဖြတ်ချက်က ဒီ IS Islamic အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်လို့အခွင့်အရေးပေးတယ်လို့ဖြစ်သွားနိုင်တဲ့အပြင် ဒေသတွင်းမှာ ရှိတဲ့ American ရဲ့မဟာမိတ်တွေကိုပစ်ပယ်တာ American တပ်မတော်တွေကိုအနှောက်အယှက်ပေးတာ American စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့ အထက်အလွှတ်တော်အမတ်တွေကဝေဖန်နေကြပါတယ် American ပြည်ထောင်စုမှာဒီအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေရှောက်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်အမတ်တွေပုတ်ထူးနေ့ကအတန်နဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအသုံးစရိတ်မှာ Mexico နယ်စပ်မှာတိုင်းဆောက်ဖို့တမရဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ၅ဘီလီယံမပါပါဘူးယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှဖြစ်ပါတယ် ဗြိတိန် နိုင်ငံလန်ဒန်မြို့က ဒီ နိုင်ငံတကာ Gatwick လေယာဉ်ခွင်မှာ drone ယာဉ်တွေပြန်တန်းခဲ့တာကို တာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက် လေးစိတ်ကိုပိတ်ထားရပါတယ် လေယာဉ်အစင်းတဲ့အများဆုံး လန်ဒန် လေးစိတ်တစ်ခုကို ပိတ်ထားရတဲ့အတွက် တောင်းနေချီတဲ့ ခီးသည်တွေရဲ့ ခီးစဉ်တွေ နှောက်နှေးဒုက္ခရောက်နေကြပါတယ် လေးစိတ်ကိုဘယ်တော့ပြန်ဖွင့်နိုင်မယ်ဆိုတာမပြောနိုင်သေးသလို ဒီ အနည်းဆုံး 24 နာရီလောက်ကြာနိုင်တယ်လို့ လေးစိတ်လုပ်ငန်းလေပတ်ရေးဆိုင်ရာအကြီးအကဲကပြောကြားခဲ့ပါတယ်
တန်ကိုရီးယားမှာတော့တက္ကစီစီးတဲ့ခီးသည်တွေပေါင်းပြီးတက္ဆီ၅စီးနိုင်မယ်တယ်လီဖုန်း VOA အပိနာဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများတို့ဆက်အောင်ပါ။
This program has come to you from the Voice of America, Washington. Welcome.